ကချင်ပြည်နယ်ချီပွေမြို့နယ်ပံဝါမြို့နီးမှာပြီးခဲ့တဲ့အင်္ဂါနေ့ကမြေရှားသတ္တုလက်ကွက်တစ်ခုမြေပြုံမှုဖြစ်ပွားခဲ့ပြီးအလုသမား12ဦးပျောက်ဆုံးနေတာမှာမနေ့ကအထိ9လောင်းသာရှာဖွေတွေ့ရှိခဲ့ပြီးကျန်တဲ့သူတွေကိုဆက်ရှာဖွေနေတယ်လို့အခုမြေပြိုသွားတဲ့နေရာမှာအလုလုနေခဲ့တဲ့အလုသမား2ကဗီဒီယိုကိုပြောပါတယ်အခုမြေပြိုတဲ့လုတ်ကွက်တွေမှာမြေသားအကြောင်းပေါ်နေပြီးမိုးရွာမယ်ဆိုရင်ထပ်မံမြေပြိုနိုင်တဲ့အခြေအနေရှိတာကြောင့်အလို့သမားတွေအတွက်အန္တရာယ်များတယ်လို့ပြောနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမိတ်သက်စင်ပြောပြပေးပါအောင်ခင်ဗျာ
ပြည်ထောင်ချုံလာလေးရဲ့အင်္ဂါနေ့တုန်းကပန်ဝါမြို့မှာရှိတဲ့မြေရှားသတ္တုလုပ်ကွက်တစ်ခုမှာမြေပြိုမှုဖြစ်ပွားခဲ့တာမှာတော့အလို့သမားဆယ်ယောက်ပျောက်ဆုံးခဲ့ပြီးမနေ့ကအထိ9လောင်းရှာဖွေတွေ့ရှိခဲ့တဲ့ဆိုပြီးမြေပြိုမှုလုပ်ကွက်မှာအလုံးလုံးနေတဲ့အလို့သမားတယောက်က VOA ကိုပြောပါလိမ့်ကျန်းတဲ့သူတွေကိုတော့ဆက်ပြီးတော့ရှာဖွေနေကြစေဖြစ်ပါလိမ့်အခုချိန်မှာမြေသားတွေဆက်ပြီးတော့ပြိုကြတာမရှိပေမဲ့လုပ်ကွက်တွေမှာမြေသားအကြောင်းပေါ်နေပြီးတော့မိုးရွာရင်ထပ်ပြီးတော့မြေပြိုနိုင်တဲ့အခြေအနေရှိနေပြီးအလို့သမားတွေအတွက်အနေအများလေးဒီမြေပြုံမှုဖြစ်စဉ်အနည်းမှာလှုပ်လှုပ်နေတဲ့အလို့သမားတယောက်ကဖီယိုကိုပြောပါလိမ့
်။အေးမနေ့တော့ပိုင်းလောက်ကိုစတူတာလေ။အဲ့တော့တနေ့လောက်ကြောင်းနေဆိုပေမဲ့အဲ့ဒီတနေ့ောက်တည်းမှာတော့၅လောင်းပဲစတူသေးတယ်။ဒါနာမည်တော့တိကျမသိဘဲ၅လောင်းပဲစတူသေးတယ်။ဖွဲဖို့တိလို့စက်ပြီးရှာနေတော့မဟုတ်ဘူး။ပြရစာသေးတယ်ဟုတ်တယ်၅လောင်း။အပြရတော့၃လောင်းမှတော့စံပေး။ခုတော့တော့ပြောင်းပြိုလေးဆိုရင်အပေါ်မှာအကြောက်ပြောရှိသေးတယ်။စက်ပြီးမိုးရမယ်ဆိုရင်တော့ပြုနိုင်သေးတော့ရှိတယ်တော့။မိုးရင်းဆိုတော့အန္တရာယ်တော့များတယ်။
ပန်ဝါမြို့အနီးဒေသအခေါ်တေယုံနေကြားမှတ်တိုင်အမှတ်3မြေရှားသတ္တုဒူးဖော်ရီလုပ်ကမှာဂျွန်လန်ဒီရဲ့နေမနက်ပိုင်းတုန်းကဒူးဖော်ရီလုပ်ငန်းလုပ်နေတဲ့အချိန်မှာမြေပြုံမှုဖြစ်ပွားခဲ့ပြီးအခုလိုလူတွေပျောက်ဆုံးသေးကြရတာလို့ပြောပါတယ်မြေရှားသတ္တုဒူးဖော်လုပ်ကနဲ့မြေပြိုတဲ့နေရာမှာပြည်သူစစ်တပ်ဖွဲ့တွေကလုံခြုံရေးတင်းကျပ်စွာချထားတယ်ဆိုပြီးတော့လည်းသူကပြောပါတယ်မြေပြုံမှုနဲ့ပတ်သက်လို့ဓာတ်ပုံမှတ်တမ်းရိုက်ကူးပြီးတော့လူမှုကွန်ရက်အွန်လိုင်းဆာမျက်နှာပေါ်မှာမတင်ကြဖို့တေယုံလုပ်ငန်းတွေကပြောဆိုထားပြီးတော့ဓာတ်ပုံမှန်တမ်းရိုက်ကူးရင်မြန်မာချက်ငွေ3သိန်းနဲ့ညီမျှတဲ့တရုတ်ယွမ်ငွေ900တန်ကြီးရိုက်ခဲ့ရမယ်ဆိုပြီးမြေပြုံမှုလောက်ကမှာလုံးလုံးနေတဲ့လုံသမားတွေက VOA ကိုပြောပါလိမ့်မြေပြိုတဲ့အတဲမိတ်ဆွေတကယ်ချင်းတဲ့အသက်ဆုံးရှုံးရတဲ့အတွက်စေမကောင်းဖြစ်ပြီးပြီးတော့အခုလိုထပ်ပြီးတော့မကြုံရအောင်တတိထားလှုပ်ဆောင်ရမယ်ဆိုပြီးအဲ့ဒီလုံသမားကဆက်ပြီးတော့ပြောတာပါအ
ဝစီမျိုးတောင်ပါပဲဒီတိုင်းရောက်ကျခင်တဲ့သူမချင်းတွေပါတယ်သူမချင်းတွေပါတော့တော်ရင်တော့ဘုံဘုံဆောင်ရောဒီလိုလိုပရမတ်တော့တုံပြရပြီဆိုတော့အင်းနောက်လဲအဲ့လိုတတိထားဖို့အဲ့လိုပြီးပါတယ်တယောက်ကတော့ဒီမှာသူ့ဘုံငယ်မရဲ့ဘန်တို့လဲတောင်းဆိုတယ်တကယ်လို့အဲ့ဒီကလည်းအမြဲတမ်းကြီးဆောင်မယ်လို့ပြောတော့တာကတော့ကျွန်တော်ကလုံးဝရတော့သူ့တာဝန်တော့ဆောင်ရနေတာပေါ့
ဒီသားတဲ့တဲ့ဒီမှာတော့ပန်ဝါမျိုးမြေရှားသက်တူလုတ်ကွက်မြေပြိုတဲ့တဲမှာလူအယောက်20သိဆုံးခဲ့ပြီးအလောင်းတွေအားလုံးကိုမဖွန်နိုင်သေးဘူးလို့ဖော်ပြထားပါတယ်ကချင်ပြည်နယ်မှာတည်ရင်ဇာတာဒူးဖော်မှုကြောင့်မြေပြိုမှုတွေကြားထိခိုက်သေးဆုံးတာမကြာခဏဖြစ်လေရှိသလိုပတ်ဝန်းကျင်ထိခိုက်မှုနဲ့ရင်ဆိုင်နေရတဲ့ဆိုပြီးဒေသခံတွေကပြောတာပါမြန်မာနိုင်ငံဟာရွှေနဲ့ဓာတ်သတ္တုဒူးဖော်မှုတွေတစ်ထုတ်လုပ်မှုတွေကြောင့်မြေယာနဲ့တစ်တော်ဆုံးရှုံးမှုပမာဏများလာပြီးတော့ပတ်ဝန်းကျင်ဆိုင်ရာနောက်ဆက်တွဲစုချွေတွေဆိုင်နေရပြီဆိုပြီးဂျွန်လ9ရက်နေ့မနေ့တုန်းကကြာရောက်တဲ့ World Environment Day ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာပညာရှင်တွေကတင်ပြပြောဆိုထားပါလေလူကြိုက်များပြီးတော့ဈေးရောင်းကောင်းလာတဲ့ရွှေကိုနေရာအနှံ့မှာဒူးဖော်နေတာကြောင့်မြေယာတွေပျက်စီးပြီးတော့အဆိပ်သင့်ညင်ညမ်းလာတာလည်းဖြစ်ပါလေအလားတူပဲတရုတ်နိုင်ငံရဲ့လိုအပ်ချက်ကြောင့်မြေရှားသတ္တုတွေတို့ချေပြီးတော့ထုတ်လုပ်ရင်းနဲ့မြေကြီးလာပြည့်စုံမှုတစ်တော့ပြုံးတိမှုနဲ့မြေအားပိုင်ဆိုင်မှုဆုံးရှုံးတာတွေကချင်ပြည်နယ်မှာဖြစ်ပေါ်လာတယ်ဆိုပြီးတော့လည်းပြောပါရည်မြေရှားသတ္တုအပါအဝင်ကချင်ပြည်နယ်ကသဘာဝပတ်ဝန်းကျင်ကိစ္စတွေမှာပါဝင်ပြီးတော့ဆောင်ရွက်နေသူတယောက်ကတော့သူ့ရဲ့အမြင်ကိုခုလိုပြောပါရည
်ဒီသူ့ရဲ့အိချနေတဲ့သူ့အထိုက်အမြင်လဲသူချီတော့ဘောတော့အချင်းချင်းဖွဲ့ပြီးကွဲကြတာပေါ့တချို့ဟာလည်းသူတော်မူကြီးအမောင်များတဲ့ခါကျတော့ရောကြီးအနေနဲ့ပြီးတော့လက်ခံတဲ့အခွင့်အရေးအလုံးဝလက်ခံတဲ့အခွင့်အရေးဆိုပြီးအားလုံးဒီနေ့သူတို့တိုက်ပုံနဲ့ချင်းချင်းခွဲခွဲချင်းနေဖြစ်တာပေါ့။တိုက်ပြင်းနေတဲ့ဖြစ်စီရပေါ့။လူဝန်းကွန်ဒေတာရှိတဲ့ချောင်းမြောင်းချင်းအိုင်သူတို့တက်ရှိတဲ့တော့အကုန်လုံးမျိုးသူတို့ပြောချင်းဖြစ်နေရပေါ့
။စစ်ကောင်စီလက်ထက်မှာအထင်းကွမဲလာတဲ့ရွှေနဲ့ဓာတ်သတ္တုဒူးဖော်မှုတွေတိထုတ်လုပ်မှုတွေကြောင့်မြေယာနဲ့တက်တော်ဆုံးရှုံးမှုပမာဏကဆိုရင်ဇာအခြေအနေနဲ့ဂျုံလာနေရတဲ့အကြောင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းနေသူတွေနဲ့သုတေသနပညာရှင်တွေကဂျုံလာ9ရက်နေ့မှာကြာရောက်တဲ့ပတ်ဝန်းကျင်ထိန်းသိမ်းနေမှာသတိပေးပြောဆိုသွားပါတယ်ရှင်